အမေရိကန်ကရာဇဝတ်ပြည်မှုကြီးတွေကျူးလွန်သူတွေကိုတခြားတိုက်ပြည်တွေမှာထားနိုင်မထားနိုင်သူလိမ့်လာနေပါတယ်လို့အမေရိကန်သမ္မတထရမ့်မှာအင်္ဂါနေ့မှာပြောလိုက်ပါတယ်။ဒါဟာဥပဒေကြောင်းအရဆွေးနွေးရမယ့်ကိစ္စဖြစ်တယ်လို့အမေရိကန်သမ္မတကရောနိုင်ငံရေးဝန်ကြီးမာကိုရူဘီယိုကပါပြောကြပါတယ်။ပြည်မှုကြီးတွေနဲ့ထောင်ချနေကြတဲ့အမေရိကန်အကျဉ်းသားတွေအပေါင်းဝင်တိုက်ပြည်ကနှင်ထုတ်သူဘယ်နိုင်ငံသားကိုမဆိုအကျဉ်းသားအဖြစ်ထားခံမယ်လို့အန်ဆာဗီရိုသမ္မတနာယက်ဘူကလေးကအမေရိကန်နိုင်ငံကြီးဝန်ကြီးမာကိုရူဘီယိုတို့တနင်္လာနေ့ကသဘောတူညီချက်ရရှိခဲ့ကြတာပါ။နိုင်ငံကြီးဝန်ကြီးမာကိုရူဘီယိုဟာကော့စတာရီကန်မှာရောက်ရှိနေပြီးဆန်နိုဆေးမြို့မှာသမ္မတရိုရီဂိုချေ့စ်နဲ့အင်္ဂါနေ့အစောပိုင်းကတနင်္လာရှင်းလင်းပွဲမလုပ်မီမှာအဲ့ဒီလိုအကျဉ်းသားပို့တဲ့ကိစ္စမှာဥရီဂျောင်းတွေပါဝင်နေတယ်လို့သတင်းတော့တွေကိုပြောကြားခဲ့တာလည်းဖြစ်ပါတယ်။အမေရိကန်ရဲ့နိုင်ငံကြီးအကူအညီပေးရေးနဲ့ပတ်သက်ပြီးပြောကြားရမှာတော့နိုင်ငံကြီးအကူအညီပေးဟာအလူမဟုတ်တဲ့အကြောင်းအမေရိကန်ကအသုံးပြုတဲ့ဒေါ်လာတိုင်းအမျိုးသားအကျိုးစီးပွားကိုမြင့်တင်နိုင်ရပါမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးကဆိုပါတယ်။ဝန်ကြီးမာကိုရူဘီယိုဟာလက်တင်အမေရိကငါးနိုင်ငံကခီးစဉ်ကိုသွားနေတာပါ။